သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီနှစ်ကြရတဲ့24နှစ်မြောက်နိုင်ငံတကာလူငယ်များနေ International Youth Day ရဲ့စာပုတ်ကလူငယ်တွေရဲ့စင်စမပြတ်ဖွံ့ဖြိုးတိုးတက်မှုတွေကလစ်နှိပ်ချင်းကနေ Digital လမ်းကြောင်းစီတို့ဆိုတာပါ။ဒါဟာ Digital နည်းပညာတွေစက္ကန့်မလတ်တိုးတက်နေတဲ့နိုင်ငံတကာအတွက်တော့လှရောညီတွေတယ်လို့ဆိုနိုင်ပါတယ်။စစ်တပ်အာဏာသိမ်းချိန်ဖေဖော်ဝါရီ1ရက်ကစတင်ပြီး Digital အပါအဝင်လွတ်လပ်ခွင့်တွေပိတ်ပင်ခံလိုက်ရတဲ့မြန်မာနိုင်ငံကလူငယ်တွေအတွက်တော့မသက်ဆိုင်တဲ့အခြေအနေဖြစ်နေတာပါ။digital ခေတ်မှာကဘာကြီးကိုရွာကြီးတစ်ခွဲတင်စားခေါ်ဝေါ်နေကြခြင်းမြန်မာနိုင်ငံအကျွင်းကလူငယ်တွေကတော့အင်တာနက်ဖြတ်တောက်မှုတွေနှီးပညာပိတ်ဆို့ခံရမှုတွေကြောင့်ဖြတ်သန်းနေကြရတာ၃နှစ်ခွဲကျော်ခဲ့ပါပြီစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်တဲ့သတင်းအချက်အလက်တွေကိုကန့်သတ်ချင်တာနဲ့တော်လှန်ရေးအဖွဲ့အစည်းတွေစီကသတင်းစီစဉ်မှုတွေကိုဖြတ်တောက်ချင်တာကြောင့်စစ်ကောင်စီကတချို့ website နဲ့ application တွေကိုပြည်တွင်းမှာအသုံးပြုလို့မရအောင်ကန့်သတ်ခဲ့ပါတယ်အဲ့ဒီလိုကန့်သက်တဲ့နေရာမှာနိုင်ငံရေးနဲ့သက်ဆိုင်တာတွေနဲ့မကဘဲပညာရပ်ပိုင်းဆိုင်ရာလေ့လာတဲ့အနေပယ်တွေလည်းပါဝင်ခဲ့တယ်လို့အသုံးပြုသူတွေစီကတည်ရပါတယ်။ဒါဟာလူငယ်တို့အတွက်တော့ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်စေခဲ့တာပါ။ပြည်တွင်းမှာပဲရှိနေတဲ့ software engineer တူကတော့အနာသိမ်းပြီးနောက်ပိုင်း website ရေးဆွဲတာ application တည်ထွင်တာစတဲ့အလုပ်တွေမှာအခက်အခဲကြုံနေရပုံကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဆိုရင် application လေးပါထုတ်ချင်တယ်ဒါပေမဲ့ဟိုကိုထုတ်လိုက်တဲ့ application ကကိုထုတ်လိုက်တဲ့ကိုရေးလိုက်တဲ့ website ကဟိုကိုကကောင်းကောင်းမွန်မွန်ရေးထားပေမဲ့သူတို့ရဲ့ ban နဲ့ဥစ္စာတွေပါသွားမလားဆိုတော့အခြေအနေပေါ့နော်အဲ့လိုအခြေအနေကိုကျွန်တော်တို့ကကြောက်နေရတယ်ကျွန်တော်တို့က5လ6လောက်လောက်အချိန်ပေးတယ်တစ်နှစ်လောက်အချိန်ပေးတယ်ကျွန်တော်ရေးတယ်ဒါပေမဲ့သူတို့က ban လိုက်တဲ့အချိန်ကျရင်စက္ကန့်ပိုင်းတွေနာရီပိုင်းတွေမိနစ်ပိုင်းတွေ ban နိုင်တယ်အဲ့တော့ဟိုမတန်ဘူးပေါ့ဗျာသူတို့ ban list ထဲပါသွားပြီဆိုရင်ကျွန်တော် website ကိုသူတို့ ban list ထဲနဲ့ပြန်ဖြုတ်ပေးဖို့ကျွန်တော်ကနေပြီးတော့စတင်ရတယ်သူပြောမှာဆို white list တင်တာပေါ့နော်အဲ့လိုနေပြီးတော့စတင်ရတယ်နေပြီးတော့စတင်လာတယ်အချိန်ရမ်းကြတယ်ပြီးရင်အဲ့နေပြီးတော့စတင်မှုဆိုရင်သူတို့ကပတ်စံကိစ္စတောင်းတာတွေပါရှိအဲ့တော့ဟိုကျွန်တော်တို့လူငယ်ရင်းနဲ့ကိုယ့်ရဲ့ application လေးကိုလူငယ် play store ပေါ်မှာတင်ချင်တာတော့ website ပေါ်မှာတင်ချင်တာတော့အဲ့လိုမျိုးအခက်အခဲလေးဖြစ်နေပေါ့နော်
2014တကောက်စဉ်အရာမြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့34ရာခိုင်နှုန်းကအသက်15နှစ်ကနေ35နှစ်အတွင်းရှိတဲ့လူငယ်တွေဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့၃ပုံ၃ပုံခန့်ကလူငယ်အရေအတွက်လို့ဆိုနိုင်ပါတယ်။အဲ့ဒီလူငယ်တန်း20နီးပါးဟာအာဏာသိမ်းချိန်ကစပြီးနိုင်ငံတကာနဲ့အပြိုင်သွားနေတဲ့ digital ရပိုင်ခွင့်တွေကိုဆုံးရှုံးခဲ့ရတာပါ။အင်တာနက်လွတ်လပ်ခွင့်ဖိနှိပ်ချိုးဖောက်ခံနေရတဲ့ကမ္ဘာနိုင်ငံအသီးသီးမှာမြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံဖြစ်တယ်လို့အမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာကနေထုတ်ပြန်ထားပါတယ်။ဒါ့အပြင်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့တပ်သတင်းပေးတွေက Telegram လူမှုကွန်ရက်ကိုအသုံးပြုပြီးအာဏာသိမ်းမှုကိုဆန့်ကျင်သူတွေ၊ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူထောင်ချတာနဲ့အသက်အန္တရာယ်ပေးတာတွေအထိ digital ကတစ်ဆင့်လွတ်လပ်ခွင့်တွေကိုချိုးဖောက်တာရှိခဲ့တယ်လို့ဖော်ပြချပါတယ်။ဒါအပြင် mobile operator တွေဖြစ်တဲ့ Telenor လိုလိုဆက်သွယ်ရေးကုမ္ပဏီတွေကလည်းမြန်မာနိုင်ငံကနေထွက်ခွာသွားကြပြီးနောက် internet အသုံးပြုမှုကိုကန့်သတ်ဖို့ package သုံးစွဲနှုန်းထားတွေကိုပါပြောင်းလဲခဲ့ပါတယ်။ဒီလိုမျိုးအင်တာနက်အသုံးပြုဖို့အဖက်ဖက်ကနေအခက်အခဲရှိနေတဲ့အတွက် digital ပိုင်းဆိုင်ရာအလုပ်တွေကိုလူငယ်တွေဆက်လုပ်ဖို့ပါအဆင်မပြေတော့တဲ့အနေအထားဖြစ်နေတာပါ။အဲ့ဒီထဲမှာ၃နှစ်ကျော်လေ့လာသင်ယူခဲ့တဲ့ပညာရပ်ကိုဆွလုပ်ပြီးအသက်မွေးဝမ်းကြောင်းအတွက်တခြားအလုပ်တစ်ခုပြောင်းလဲပစ်ခဲ့ရတဲ့အသက် session နေရွယ် Andrew လဲအပါအဝင်ပ
ါ။ဒီက recognition နေပေါ့နော်အလုပ်ကင်ခွင့်လန်းနေလဲရော့လာတယ်ပြီးတော့ကျွန်တော်အနေနဲ့လည်းဒီ career အတွက်အခက်အခဲဖြစ်သွားပြီပေါ့နော်ဒီ digital နည်းပညာနဲ့တုံပြီးတော့မှဒီ application တွေလောက်တဲ့ဘက်ကိုအဲ career ဖြစ်ယူထားတာပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာခါကျတော့ကန့်သက်တာကြီးအမျိုးအခက်အခဲမျိုးကြီးကြောင်းဒီ career change လာတဲ့အချိန်မှာဒေါသသမီးရပေါ့နော်ဘာလို့လဲဆိုတော့ဒီကိုကဒီအချိန်ဒေါသသမီးများပြီးမြုံနေထားတယ်ပြီးတော့တခါတလေဆိုရင်ညဘက်ထိအဲည2နာရီလောက်ထိ နေပြီးတော့မလေးလာရရှိရဲအိမ်နဲ့တိုက်ခိုက်လုပ်ပြီးပေါ့နော်ကိုဒီလောက်ဘယ်လိုပြောမလဲအဲအားထုတ်ထားရတဲ့ဟာကအဲသူတို့ကြောင့်ဒီလိုအချိန်တိုးသွင်းလေးမှာလုံးဝယူပျက်စီးသွားတဲ့ဟာဆိုတော့တော်တော်လေးတော့ဒေါက်တာသမီးပြန်
လူသုံးများတဲ့ Facebook နဲ့ Instagram လို့ social media တွေနဲ့သတင်းစကားပို့ application အသုံးပြုမှုတွေကိုအာဏာသိမ်းကာလအစောပိုင်းကတည်းကပြည်တွင်းမှာအသုံးပြုလို့မရအောင်စစ်ကောင်စီကဖြုတ်လုပ်ခဲ့ပါတယ်။ဒါကြောင့် VPN application ကိုချခတ်အနေနဲ့သုံးပြီးမြန်မာပြည်သူတွေက Facebook သုံးစွဲခဲ့ကြပါတယ်။အာဏာသိမ်းကာလ၃နှစ်ကျော်ချိန်မှာတော့မြန်မာလူမျိုးတွေအများဆုံးအသုံးပြုတဲ့အဲ့ဒီ Facebook လူမှုကွန်ရက်ကိုပါVPN ကိုပိတ်ပြီးစစ်ကောင်စီကအပီးတိုင်ဖြတ်တောက်ဖို့ကြိုးစားလာပါတယ်။ပြီးခဲ့တဲ့မေလကုန်မှာပဲစစ်ကောင်စီရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနက Facebook, Instagram, X, WhatsApp နဲ့ VPN ဝန်ဆောင်မှုတွေကိုတနိုင်ငံလုံးမှာပိတ်ပင်ဖို့အမိန့်ပေးထားကြောင်း VOA သတင်းဌာနဖော်ပြချက်အရသိရပါတယ်။တစ်ဖက်မှာတော့ Facebook အစား MySpace မြန်မာဆိုတဲ့လူမှုကွန်ရက် application တစ်ခုကိုစစ်ကောင်စီက Google Play Store မှာချပြခဲ့ပြီးပြောင်းလဲအသုံးပြုဖို့ကြိုက်တွန်းခဲ့ပါတယ်။အဲ့ဒီ application ကလည်းတရက်မပြည့်ခင်မှာပဲပြည်သူတွေရဲ့ဝိုင်းဝန်းကန့်ကွက်မှုကြောင့် Play Store ကနေဖြုတ်ချခံခဲ့ရပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့ရှက်တက်မသွားဘဲနီးလန်းအမျိုးမျိုးနဲ့ပိတ်ပင်နေတာကြောင့်အင်တာနက်အသုံးပြုရတာပိုအဆင်မပြေဖြစ်လာတယ်လို့ရန်ကုန်မြို့ကလူငယ်အမျိုးသမီးတူကဆိုပါတယ်
။အခုတချို့ application တွေ website တွေကမြန်မာနိုင်ငံမှာကန့်သတ်ခံထားရတယ်ပေါ့နော်။ VPN ရှိမှဝင်ကြည့်လို့ရမယ့်အနေအထားမျိုးဖြစ်တယ်။ဒါပေမဲ့အခုမေလအနေစပြီးတော့ VPN တွေလည်းကန့်သတ်ခံလိုက်ရတဲ့အတွက်ကျွန်တော်တို့တွေကတော်တော်အဆင်မပြေဖြစ်တယ်ပေါ့နော်။ဟိုအားကြောင့်မလို့အခုဆိုလို့ရှင်ရဲလည်းမြန်မာနိုင်ငံမှာဟိုဘလို့မှလုံးလို့မရတော့တဲ့အနေအထားမျိုးကြတော့မြန်နိုင်ငံကနေပြီးတော့ဒီလူငယ်တွေထွက်သွားထွက်ခွာလာရတယ်ဘာလို့လဲဆိုအဲ့ဒါဆိုလို့ရှိရင်ကိုယ့်ရဲ့ကြွေးကျင်တဲ့ပညာနဲ့ကိုတယောက်လည်းနေဆုံးရှုံးတာမဟုတ်တော့ဘူးမြန်မာပြည်တွင်းမှာမြန်မာနိုင်ငံမှာလည်းဒီလိုမျိုးကြွေးကျင်လူငယ်တွေဆုံးရှုံးရတဲ့အတွက်မြန်မာနိုင်ငံကလည်းကျွန်တော်တို့ဟိုဆုံးရှုံးရတာမျိုးဆိုတဲ့ဟာမျိုးကိုဒါကလည်းကျွန်တော်တို့တွေးပြီးတော့ဒါကြည့်လို့ရတယ်ပေါ့နော
်စစ်ကောင်စီကနိပညာကန့်တတ်မှုတွေကိုချက်တိုးလှုပ်ဆောင်လာနေတယ်လို့တစ်ဖက်မှာလည်းသူတို့တားမြစ်ထားတဲ့ application တွေနဲ့VPN တွေကိုဖုန်းထဲမှာရှာဖွေတွေ့ရှိရင်ဖမ်းဆီးအရေးယူတာတွေလှုပ်ဆောင်နေတာပါ။အဲ့ဒီလိုဖမ်းဆီးအရေးယူရမှာလဲအာဏာသိမ်းပြီး2022ခုနှစ်မှာစစ်ကောင်စီကမူချမ်းရေးသားထုတ်ပြန်ထားတဲ့ Cyber လုံခြုံရေးဥပဒေကိုလက်ကင်ဆွဲလှုပ်ဆောင်နေတာဖြစ်တယ်လို့လဲ Cyber သုတေသီတွေကသုံးသပ်ကြပါတယ်။စစ်ကောင်စီရဲ့ဒီလိုလုပ်ရဟာပြည်ပဆိုင်ရာလူအခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာသဘောတူစာချုပ် ICCPR ကိုချိုးဖောက်နေတာလည်းဖြစ်တယ်လို့ကြံ့ကြင်သူတွေကဝေဖန်ကြပါတယ်။ဒီလိုဖိနှိပ်ကန့်သတ်မှုတွေနဲ့ကြုံတွေ့နေရတဲ့မြန်မာလူငယ်တွေအတွက်တော့ Digital သုံးပြီးဖွံ့ဖြိုးတိုးတက်ဖို့အစားဉာဏ်ရည်တု AI နည်းပညာလိုမျိုးနိုင်ငံတကာမှာကျယ်ပြန့်လာတဲ့နောက်ထပ်နည်းပညာတွေကိုတော့လက်လန်းမိနိုင်ဖို့အခွင့်အရေးနည်းလာတဲ့အခြေအနေပါလူငယ်တွေအတွက် Digital ဘိုင်းဆိုင်ရာသင်ကြားရေးတွေလှုပ်ဆောင်နေတဲ့ဆရာစင်စီကတော့
တော်တော်ကြီးမှတော်တော်ကြီးကိုနောက်ကျန်ခဲ့တယ်ဆိုတော့သိကြတယ်သူတို့ရဲ့ဟိုရုပ်မာရက်စက်မှုတွေကိုပိတ်ပင်ခြင်းလို့အင်တာနက်ကိုတုံးရတာပူပူခက်ခဲအောင်လုပ်တယ်ကန့်တတ်တယ်ဒါပေမဲ့အဲ့ဒါရဲ့ impact ကအင်တာနက်ပေါ်ကနေပြီးတော့ပညာရှာတာစီးပွားရှာတာအလုပ်ရှာတာအဲ့လိုပေါ့နော်အတိုးတက်ဖို့အတွက်ဆက်သွယ်ချိတ်ဆက်တာတွေမှာပါလာပြီးတော့ထိခိုက်ကုန်ကြတာပေါ့နော်ထိခိုက်ကုန်ကြတော့ကိုရှေ့မှာပြောခဲ့တဲ့ level ပေါ့နော်တိုးတက်ဖို့လုပ်နေတဲ့ဟာတွေကအကုန်ဒီပါရက်တန့်ကုန်ကြတဲ့အပြင်အခုဒီဘက်ကပေါ့နော်ဒီအာနာသိန်းနဲ့နောက်ပိုင်းမှာနိုင်ငံတကာမှာဖြစ်လာတဲ့နည်းပညာအသစ်တွေဆိုရင်လည်းလလန်းမီရဲ့ပမာဏကတော်တော်ယူနေသွားတာပေါ့နော
်နည်းပညာထွန်းကားလာတဲ့လက်ရှိကာလမှာမြန်မာနိုင်ငံလူငယ်တွေဟာလည်းအကန့်အသတ်တွေကြာကနေလိုချင်တာသိချင်တာကို digital platform တွေကတဆင့်ပဲရှာဖွေလေ့လာနေကြရပါတယ်ဒါကအချိန်ကုန်တက်တာစီပြီးလွယ်ကူတဲ့နည်းလမ်းတစ်ခုလည်းဖြစ်တာကြောင့်ပါခရီးစီကြောင်းအလိုက်ပြောင်းလဲတိုးတက်မှုတွေကို digital နည်းပညာတွေအသုံးပြုပြီးအလိုက်သင်အစီမျောကြပါတယ်။ဒါအပြင်အကျန်းပညာတစ်ခုမပြီးမြောက်သေးသည့်တိုင်တခြားနိုင်ငံကလူငယ်တွေက YouTuber, Social Influencer, Streamer တွေအဖြစ်နဲ့ဝင်ငွေရနေခြင်းမြန်မာပြည်ကဘွဲ့ရလူငယ်တွေမှာတော့တစ်လကိုအခြေခံလစာ7,800လောက်ရဖို့တော့မနေရုံကန်နေကြရပါတယ်။ ဒါပေမဲ့လူငယ်တွေအနေနဲ့ဖြစ်ချင်တာကိုအပြေအဝအကောင့်ထဲပေါ်ခွင့်မရသေးရင်တော့စိတ်မလျှော့ပဲတင့်တော်တဲ့ပညာရပ်တွေကိုအမြဲလက်လန်းမိသလောက်ရှာဖွေလေ့လာနေဖို့လိုတယ်လို့ပြောလာသူက strategy planner လူငယ်တူပ
ါတရက်ကိုမြန်မာငွေ9000ဘူးပေါ့နော် data သုံးတယ်ဆိုလို့ရှိရင်အဲ့ဒီဟာနဲ့တန်အောင်လို့တော့ရှာဖွေပြီးတော့လေ့လာစေခြင်းတယ်ဘာကြောင့်လဲဆိုတော့နောက်ထပ်ဒီနေ့ဒီမနေ့ပြန်ဘာဖြစ်မယ်ဆိုတော့ဘယ်သူမှပူပူပြီးတော့မသိလာနိုင်ရတော့ဘူးပေါ့နော် YouTube ပေါ်မှာအလကားအခမဲ့လေ့လာလို့ရတယ်လို့ဒီ Google Search ကနေလည်း article တွေ blog တွေထပ်ပြီးတော့လေ့လာဖြေခြင်းတယ်ဒါဟိုကုန်စင်းလုံးကြည့်တာတွေစစ်ဒီဖြစ်နေတာတွေဘယ်သူမှဟိုအကြောင်းတွေကတက်လို့မရတာအနေနဲ့တွေပိတ်ထားသူမျိုးစိတ်ညစ်ပြီးထိုင်နေရင်တော့ဘာမှထူးဝါမှာတော့မဟုတ်ဘူးသူတော့ internet ပေါ်မှာရှာလို့ရရင်ရှာပါလက်လန်းမိတဲ့နေရာမှာလေ့လာလို့ရတဲ့ဟာလေ့လာပါကိုလေ့လာခြင်းနဲ့ဟာမရသေးလို့မလေ့လာဘူးဆိုတာထက်စာရင်အတင်းတော်ဆုံးဟာတစ်ခုခုကိုရအောင်လေ့လာစေချင်တယ်ပေါ့နော
်စစ်ကောင်စီရဲ့ပြည်ရင်းဒီဂျစ်တယ်ပိတ်ဆို့မှုတွေကတနစ်တက်တနစ်ပိုတိုလာနေပါတယ်လာမယ့်နောက်ပိုင်းကာလတွေမှာအင်တာနက်ဖြတ်တောက်မှုနဲ့နှီးပညာပိတ်ဆို့မှုတွေကအခုထက်ပိုပြီးဆိုးရွားလာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ဒါကြောင့်ဒီဂျစ်တယ်နှီးပညာနဲ့ဖက်လက်တကင်းကြီးပြင်းလာရတဲ့တက်သစ္စာလူငယ်တွေအတွက်တော့ပိတ်ဆို့မှုတွေကြာရှာဖွေကြံစမှုတွေနဲ့ကြော်ခွလှုပ်ဆောင်ရင်းအာနာရှင်ကိုတော်လန်နေကြစေပါဒီတရင်ဆောင်မကိုတန်လင်းခက်ခက်ပေးဖို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ